ထိုင်းနိုင်ငံမှာရောက်နေကြတဲ့ရေဘေးသင်မြန်မာအလုပ်သမားတွေရဲ့အခြေအနေကိုသိရဖို့အတွက်ဆက်သွယ်မေးမြန်းတဲ့အခါမှာဖူကတ်ဒေတာခေါင်လက်နန်းထောင်မှာရှိတဲ့စောက်လူကြီးလုပ်ငန်းခွင်ကမြန်မာအလုပ်သမားတို့ကအခုလိုပြောပြပါတယ
်။အသက်လူကြီးပြေးကြရတာပေါ့ကျွန်တော်တို့အဖွဲ့ဒီအကုန်လုံးအသက်လူကြီးပြေးကြရတာတေတဲ့လူနဲ့ပြေးကျွန်တော်တို့ဒီကိုမောင်းရတယ်ပေါ့အဲစင်လို့သားချင်းတွေကိုပြောလို့ရတယ်ပေါ့ဗျာမြန်မာစင်လို့သားချင်းတွေပြောတယ်တငယ်ချင်းတွေတေတဲ့လူနဲ့ပြေးရှင်တဲ့လူနဲ့ရှင်ပေါ့တန်ရတဲ့လူတွေရပေါ့အဲ့လိုမျိုးဖြစ်တယ်ဗျာ။အဲအဆောက်အုံကတော့အကုန်လုံးလို60%လောက်အကုန်လုံးရေတိုက်စားချင်းခံရရတယ
်အလုတ်ခွင့်ရဲ့60ရာခိုင်နှုန်းလောက်ပြက်စီးသွားတဲ့အတွက်ကြောင့်အလုတ်ရပ်သွားပြီဖြစ်ကြောင်းဒါကြောင့်ရတဲ့ရတိုက်တဲ့လုခတွေကိုရဖို့အတွက်စောင့်နေပါတယ်လို့ပြောပါတယ်
။ရေးကြီးကိစ္စကိုကျွန်တော်တို့ပြောတဲ့အခါကျတော့သူကကျွန်တော်တို့ပြောတယ်ကကုမ္ပဏီရဲ့ပိုင်ရှင်ကျွန်တော်တို့ပတ်စံပေးဖို့မရှိတော့ဘူး။အဲ့တော့သူကလည်းပြက်စီးပြီးဆုံးရှုံးနေအများကြီးဖြစ်သွားတာကိုအဲ့တော့ကကျွန်တော်တို့အဲ့ဒီကုမ္ပဏီကနေဒီမှာတစ်ခါပြန်ကျွန်တော်တို့လူသမားတွေပြန်ပြီးငွေပေးဖို့ဆိုတာသူကပထမဆုံးသတင်းကြတော့300,000လုံးပေးမယ်လို့သတင်းရပါတယ်။ကျွန်တော်မြန်မာလူမျိုးတွေကလည်း300,000တော့လုံးဝမရတဲ့ဆန်300,000တော့ရလို့ရှိရင်ခြေနဲ့ပြီးဆိုပြီးတော့စောင့်နေကြတာခင်ဗျာတကယ်လို့ရမယ်ဆိုလို့ရှိရင်တော့ဘယ်သူပဲဖြစ်ကျွန်တော်တို့ဒီ300,000လုံးနဲ့လည်းကျွန်တော်တို့ယူမှာပဲခင်ဗျာ
လုပ်ငန်းခွင်တွေကတည်ဆုံးခဲ့ရသူတွေနဲ့ပတ်သက်ပြီးပြောပြတာကတော့မြန်မာအလုပ်သမား200လောက်ရှိတဲ့အနေနဲ့50ခန့်တည်ဆုံးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ပြောတာကအဲကျွန်တော်တို့နေရာလေးကိုပြောတယ်နော်ကျွန်တော်ကကျွန်တော်တို့နန်ထောင်တနေရာလေးကိုပြောတာအလုပ်သမား200ကျော်ရှိတယ်200ကျော်300လောက်ရှိတဲ့နေရာလေးကိုပြောတာနော
်ဟုတ်ကဲ
့ဟိုးဘက site ကနေဟိုးဘက site တွေမပါသေးဘူးနော်ဟိုးဘက site တွေဘာတွေမပါသေးဘူးနော်ကျွန်တော်နေရာလေးကိုပြောတာ
ဆက်လက်ပြီးဇနီးနဲ့အတူ3နှစ်အရွယ်တမီးလေးပါဆုံးရှုံးခဲ့ရတဲ့ရန်ကုန်အင်းစိန်ကအမျိုးသားတူကိုမေးမြန်းခွင့်ရခဲ့ပါတယ်
ကျွန်တော်ကလောလောဆယ်မှာတော့ကျွန်တော်မိမှလည်းကျွန်တော်နေရတော့ဂိုင်90လောက်ဝင်းနေအဲ့ဒီဂိုင်90အနေထားမျိုးကျွန်တော်ဝင်ကြီးခီလို့လည်းခီလို့မခင်ဘူးခင်ဗျာဒီကျွန်တော်မိမှကိုကြည့်လိုက်တော့ကျွန်တော်မိမှလည်းပဲကျွန်တော်သမီးလေးဝင်ကြီးခီတယ်ကျွန်တော်လည်းဝင်ကြီးခီကအဲ့ဒီလိုက်လို့ရတာလိုက်ကြော်ရလာတော့ကျွန်တော်ပဲလူအလောက်ထွက်ပြေးဆိုတော့ကျွန်တော်လည်းထွက်ပြေးသွားတာပေါ့အဲ့တော့ပြန်ပြီးတော့ကျွန်တော်လေးလာတဲ့အချိန်လေးကျတော့တော်တော်လေးပဲဒီအခြားနားလောက်မှပဲလာမီသွားပါတယ်ခင်ဗျာ
ဇနီးကိုဝင်ကယ်ဖို့ကျူးစားခဲ့ကြောင်းဇနီးကလည်းသမီးကိုကယ်ဖို့ကျူးစားပေမဲ့မကယ်နိုင်ခဲ့ပါဘူးလို့ပြောသွားတာပါကလေးကိုဘာကြောင့်အလုတ်သေးခေါ်လာပါသလဲလို့မေးတဲ့အခါမှာတော့နေမကောင်းလို့အမေကအလုတ်သေးကိုခေါ်လာခြင်းဖြစ်တယ်လို့ပြောပါတယ
်ကျွန်တော်ပုံပေါ်ရောက်တော့အချိန်ပြန်လဲကြည့်လိုက်တော့အဲ့တူတူပြီးနေတဲ့နေရာကြီးကလိုက်ရကြောလာပြီဒီအမေစိတ်တော့မလျှော်ပါဘူးကျွန်တော်မျောလိုက်ချေပြီးသွားကျွန်တော်လိုက်ချသေးပါတယ်အဲ့လဲလိုက်ချအဲ့မှာအနားလောင်ပဲရလိုက်တယ်ဗျာဒါပေမဲ့တရားတနေ့ရကြီးပြင်နေတာပေါ့အ
ဲ့ဒါကတော့ဇနီးနဲ့အတူ3နှစ်အရွယ်သမီးလေးဆုံးရှုံးခဲ့ရသူမြန်မာအလုပ်သမားတူကပြောပြသွားတာပါအခုအချိန်မှာမြန်မာအလုပ်သမားတွေအနေနဲ့အလုပ်ရှင်ထံကရသင့်ရတိုက်တဲ့လူအားကများရလူရများစောင့်စားရရှိတယ်လို့သိရပါတယ်ဒါပေမဲ့မီးမရှိရေမရှိနဲ့နေနေရကြောင်းမိမိတို့ဟာတရဝင်းမှတ်ပုံတင်ထားတဲ့အလုပ်သမားများဖြစ်ပေမဲ့ရဲကလာပြီးငွေညှစ်တာလဲခံရကြောင်းဒါကြောင့်ညာဘက်ကိုရောက်ရင်ရင်တထိတ်ထိတ်ဖြစ်နေရကြောင်းပြောပြသွားပါလေခင်ဗျာ
တကဝါလုံးမှာဒီလောက်တော့မှဆူနာမီလိုင်းတန်